ရခိုင်ပြည်နယ်ရံပြဲမြို့နယ်ကျောင်းနီမော်ကြီးရွာမှာတိုင်းရင်းသားမဟုတ်တဲ့မွတ်စလင်တွေကိုကမန်တိုင်းရင်းသားလူမျိုးအမျိုးကနိုင်ငံသားစီစီကတ်တွေထုတ်ပေးနေတယ်ဆိုတဲ့စွပ်စွဲချက်တွေထွက်နေပြီးဒီကိစ္စပြန်လည်စစ်ဆေးဖို့နဲ့မှားရင်းထုတ်ပေးတဲ့ကိစ္စရုပ်သိမ်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းရင်းရခိုင်ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်။အခုကျောင်းနီမော်ကြီးရွာမှာတော့နိုင်ငံသားစီစီကတ်ပြုလုပ်တာကိုရပ်ဆိုင်းထားပြီးဒီကိစ္စကိုပြည်အောင်စုအဆင့်ကနေစစ်ဆေးသွားမယ်လို့လဲဆိုပါရယ် VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရံပြဲမြို့နယ်ကြောင်းနေမော်ကြီးရွာမှာမှတ်ပုံတင်ထုတ်ပေးနေတာတွေကိုပြန်လည်စစ်ဆေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုရခိုင်ပြည်နယ်လှုပ်တော်စည်းဝေးမှာမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လှုပ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းက VOE ကိုပြောပါရယ်
နာမည်မျိုးနဲ့တောင်းနေမှာကြည့်ရမှာပင်ဒီရိုကိုကမာဒီမျိုးဆိုပြီးတော့မှနိုင်ငံသားစီစီကပြတဲ့ထုတ်ပြန်တာဖတ်တယ်လို့နာမည်မျိုးနဲ့ဆက်တူကိုယ်စားလှယ်ဦးသားမောင်ဦးကနေပြီးတော့မှအစိုးရတင်သွင်းပါတယ်အဲ့ဒီအစိုးရကဆက်တူကိုယ်စားလှယ်သုံးဦးကဆက်ဆံဆွေးနွေးပါတယ်အစိုးရအဖွဲ့ကတော့ဟာဒီစိတ်ဆန္ဒဖတ်တယ်လို့ပြည်ဆောင်စုကလည်းပြန်ပြီးတော့မှမှားရင်းသာထုတ်ပြန်ခဲ့တာများလားဆိုပြီးတော့မှပြန်စုမှဖြစ်တဲ့ကြောင့်အော်မှတ်တာအဖြစ်ထားပေးပါလို့ပြောတယ်။အဲဒါကြောင့်မင်းကတော်တော်မှအဲ့ဒီအစုံနဲ့ပတ်သက်လို့မျိုးခွဲဆုံးထားတဲ့ခါကျတော့ဒီအစိုးရအောင်မြင်သွားပါတယ်။ဒီကျွန်တော်တို့ဆက်တော်ကနေပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအစိုးရအောင်မြင်ကြောင်းဆက်လက်ပြဖို့မှဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကနေကြောင်းနေမော်ကြေးရွာကိုရောက်လာပြီးလူရည်စုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့ပါတယ်။နိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့တဲ့အထက်မှာသူတို့ကသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပါဝင်နေတယ်ဆိုပြီးကန့်ကွက်နေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုအသိမှတ်မပြုခဲ့သလိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့တာသုံးနှုန်းနေပါတယ်မွတ်စလင်တွေကိုနိုင်ငံသားစစ်စီကပြုလုပ်ပေးခဲ့တယ်ဆိုပြီးရန်ပြည်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ကအစိုးရတင်သွင်းခဲ့တာကတော့ပြည်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းကခုလိုဆက်ပြောပါတယ
်အစိုးရရဲ့တင်သွင်းချက်အရဆိုလို့ရှိရင်ဥယျာဉ်ကျားက1450ဆရာရမက1850 3200ကျော်တာပေါ့အမှန်တရားအမိလိုက်နေငန်းသားစီစီကထုတ်ပြီးပြည်ကြောင်းကိုအဲ့အစမပါပါတယ်ငကိုတကယ်တကယ်ကမာကြည့်ရတော့ဆရာနဲ့ပို့စင်မယောက်ရှိလို့ပြောပါတယ်2015ခုနှစ်နိုဝင်ဘာလအမေစင်းအရာပေါ့နော
်ကျောင်းနေမော်ချေးရွာမှာစင်းရကမန်တိုင်းသားဥယျာဉ်295ရောက်တာရှိနေပြီနိုင်ငံသားစီစီရေကတ်3000ကျော်ထုတ်ပေးတဲ့ဖြစ်စဉ်ပေါ့ကမန်တိုင်းသားတွေကလည်းကန့်ကွက်ခဲ့ပါတယ်ကျောင်းနေမော်ရွာကကမန်တိုင်းသားတို့ကခုလို့ပြောပါတယ်
အဲ့ဒါလုံးဝလက်ခံလို့မရဘူးကျွန်တော်တို့အနေနဲ့လည်းဆက်လက်ပြီးတော့ကောင်းကောင်းသောဥစဉ်ရဲ့ဘာလို့ဆိုတော့သူကကမာလီယိုမှမဟုတ်တာကမာလီယိုဆိုတာကတိုင်းရင်းသားမျိုးနွယ်စုဝင်တစ်ခုလေ
အခုတော့ကောက်ွက်မှုတွေရှိနေတဲ့အတွက်နိုင်ငံသားစီစီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်ဆိုင်ထားတယ်လို့ဦးမြတ်တန်းကပြောပါတယ
်။ဦးလောလောဆယ်ရပ်ဆိုင်ထားပါတယ်လို့ဒီကောင်ကဝန်ကြီးကတော့တခြားသောအချင်းတွေတို့ကမှသူပြောလာတော့ဒါဥပဒေနဲ့ CCTV ပြေခါရပါ။ဒါပေမဲ့ဒီဟာကိုပြန်ပြီးတော့မှ CCTV ပြန်မယ်ဆိုတော့သူကအဲ့လိုပြောလာပါတယ်။မင်းကတော့ဆက်တော်မှဒီအစိုးရအဖွဲ့ကဝန်ကြီးတစ်ပါးကသူတို့ရဲ့သဘောထားကိုပြောတာတော့ဟာတိုင်းနိုင်ငံတွေကလာဘကတူညံမှုတွေလက်ထောက်ညံမှုတွေခေါ်ပြီးတော့မှအမှုတွေ3000ကျော်ပြန်ပြီးတော့မှ CCTV နေပါတယ်ပြောလာပါတယ်။
ဒီကိစ္စပြန်လဲစစ်ဆေးပြီးရှင်းလင်းတင်ပြသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေကလည်းစက်တင်ဘာ20ရက်နေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောင်နေမော်ကြေးရွာတွင်နိုင်ငံသားစစ်ဆေးရေးကတ်တွေထုတ်ပေးခဲ့တဲ့နဲ့ပတ်သက်ပြီးကမန်မျိုးရာစိုးစက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကလည်းစက်တင်ဘာလဆန်းမှာပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရထံမှာကန့်ကွက်စာပေးပို့ခဲ့ပါတယ်ခင်ဗျာ။